ကမ္ဘာပေါ်မှာဆေးရုံသုံးစင်းလက်အိတ်အများဆုံးထုတ်လုပ်တဲ့မလေးရှားကုမ္ပဏီ Top Glove ကပိုင်တဲ့လက်အိတ်ဆက်ရုံလေးရုံကအလုသမားတွေ COVID-19 ကူးစက်ခံရတယ်လို့အဲ့ဒီကုမ္ပဏီကစနေနေ့ကကြေညာပါတယ်။အလုသမားပနေရောင်နဲ့ဘယ်တော့ကယောဂစမ်းသပ်ဆစ်ဆေးခဲ့တယ်လဲဆိုတာကိုကုမ္ပဏီကမပြောပေမဲ့ပနေတုန်းကတော့ကုမ္ပဏီကအလုသမား9000ကျော်ယောဂကူးစက်ခံရပြီးတယောက်သေဆုံးတယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးမှအခုလိုကြေညာခဲ့တာဖြစ်ပါတယ်။ဒါကမလေးရှားနိုင်ငံအတွက်တော့ယောဂဖြစ်ပွားမှုအများဆုံးကွင်းဆက်တစ်ခုလည်းဖြစ်ပါတယ်။အဲ့ဒီဆက်ယုံလေးယုံစလုံးကအလုသမားတွေကိုယောဂစမ်းသပ်စစ်ဆေးပေးထားပြီးယောဂကုသသူတွေကိုတိကျခွဲထားတယ်လို့ကုမ္ပဏီကကြေညာထားပါတယ်။စနေနေ့မှာနောက်ထပ်ယောဂစမ်းသပ်မှုအကြီးအကျယ်ပြုလုပ်မယ်လို့လည်းပြောပါတယ်။ယောဂခြေရာခံလိုက်တာနဲ့စမ်းသပ်စစ်ဆေးတာတွေကိုဆက်ယုံနေုံမှာလုပ်ကိုင်နေပြီလို့လည်းပြောပါတယ်။ပြီးခဲ့တဲ့အပတ်တုန်းကတော့ Top Glove Company ရဲ့ Share 1.39 ရာခိုင်နှုန်းပိုင်ဆိုင်တဲ့ BlackRock Institution and Trust Company က Top Glove Company ကအလုပ်သမားတွေကိုယောဂရံကနေကောက်ွယ်ပေးဖို့ဆွဆွရွေးရွားကြီးပြက်ကွက်တယ်ဆိုပြီးဝေဖန်ခဲ့ပါတယ်။ COVID-19 ကောက်ွယ်ရေးလုံလုံလောက်လောက်မလုပ်ဘူးဆိုပြီးတိုးတိုးတိတ်ပြောဆိုခဲ့သူအတွင်းလူတူကိုလည်းကုမ္ပဏီကအလုပ်ဖြုတ်ပစ်ခဲ့တယ်လို့ Writer သတင်းကပြောပါတယ်။